ရှေ့သတင်းပတ်မှာကြာရောက်လာတော့မယ့်2022ခုနှစ်တကြံပွဲတော်ဆင်နွှဲဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။ပြည်သူတချို့ကတော့ပြောစရာမရှိတဲ့အချိန်မို့တကြံပွဲမှာလည်းပြောမှာမဟုတ်ဘူးလို့ပြောတယ်လို့တချို့ကလည်းပွဲတော်ဆင်နွှဲဖို့ဆိုင်းပြင်းနေပါတယ်။ဆီယနာတင်ထားချိန်ဖြစ်လို့တကြံကာလသဘိမ့်မှောက်ဖို့စော်ဩမှုတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
ရန်ကုန်မန္တလေးနေပြည်တော်စတဲ့မြို့ကြီးတွေအပါအဝင်မြန်မာနိုင်ငံတဝန်းကမြို့တွေမှာတကြံပွဲတော်ဆင်နွှဲဖို့စစ်ကောင်စီကတကြံမန်းနဲ့တွေဆောက်လုပ်ပြီးပြင်ဆင်နေပါတယ်။ဧပြီလ23ရက်ကနေ16ရက်နေ့အထိကြာရောက်မယ်တကြံပွဲတော်အတွက်ရန်ကုန်မြို့မှာတော့ပုဂ္ဂလိကတကြံမန်းနဲ့ကြီးတွေဆောက်လုပ်တာမတွေ့ရသေးပေမဲ့ဟိုတယ်ကြီးတချို့မှာတော့တီးသန့်မန်းနဲ့တွေလုပ်မယ့်အစီအစဉ်ရှိပါတယ်။စစ်အာဏာသိမ်းအုပ်ချုပ်နေတဲ့ဒုတိယမြောက်နေ့မှာပျော်စရာအကြောင်းမရှိတာမို့ဆင်နွှဲဖြစ်မှာမဟုတ်ဘူးလို့ရန်ကုန်မြို့မှာနေထိုင်တဲ့မတ်တင်စားကပြောပါတယ်။
အခုကတော့ဆွေးနွေးတော့မရှိပါဘူးရှင်တော့ဟိုညီမတို့အခုအပြည်သူလူအနေနဲ့လောရမဲ့တရက်ကတော့နော်ဒီစစ်ကောင်စီကကျင်းပတဲ့တကြံပွဲမှာပါဝင်မဆင်နွှဲဖို့ပေါ့အရေးဟာလေးချက်ပေါ့ညီမတို့လည်းဒီသူတို့စီအာဏာပြန်မရမရှင်းပေါ့နော်ဒီမိုကရေစီမရမရှင်းတော့ကျော်ပွရှင်ပွဲတွေတကြံပွဲတွေပါလေဆင်းရဲပါဝင်ဆင်နွှဲဖို့မရှိပါဘူးရှင်တော့ခီးတွေပါလည်းမတော်ရှိဘူးရှင်
ရှမ်းကုန်မြို့မြို့တော်ခမရှင်မှာမြို့တော်ဝန်မနက်ဆောက်လုပ်ပြီးမန္တလေးမြို့မှာလည်းမြို့တော်ဝန်ရေကစားမနက်ကိုဆောက်လုပ်နေပါတယ်။မွန်ပြည်နယ်မှာတော့မွန်ပြည်သစ်ပါတီထိန်းချုပ်နေမြေအတွင်းမွန်ရိုးရတကြံပွဲတော်ကိုဆင်နွှဲဖို့ပြင်ဆင်နေတယ်လို့ဒေသခံကိုဗနာကပြောပါတယ်
။ကျွန်တော်တို့မွန်ပြည်သစ်ပါတီထိန်းချုပ်နေမြေမှာဆိုလို့ရှိရင်တော့ဒါကပုံမှန်တယ်လို့ပေါ်ရည်ကြီးတော့မဟုတ်ဘူးပေါ့နော်။ဒီခေါင်းစဉ်မတက်တဲ့ပွဲကလို့ရတယ်လို့ပြောချင်တာ။ဒီကျောင်းဆရာကြီးကပြချင်တယ်စစ်ပွဲတွေမဖြစ်တော့အခုလူဝဲကစအတကြီးပိုင်းကအသာတကျန်ဆိုတဲ့တကျန်ပွဲစဉ်လွှဲဖို့အပြစ်မှာပဲဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့နှစ်နှစ်လုံးကဒီကိုဗစ်ကာလထဲကကာလပြည့်တော့ကြောင့်ဘလို့ဒီအပြင်ထွက်လို့မရဘူးလေအဲ့တော့ဒီနှစ်တကျန်ဆိုလို့ရှိရင်တို့ကဒီအပြင်ထွက်လို့ရတာပေါ့အပြင်ထွက်တယ်ဆိုရဒီလူဝဲပိုင်းကဒီကျန်တဲ့တက်လေပဲကြာလူရပိုင်းနဲ့လူကြီးပိုင်းတွေဒီပုံကြောင်းတွေပါတယ်ဘုရားကျောင်းကသွားမှာကြာအဲ့လိုပဲဒီမော်ရိုးရာကျန်ပေါ်တဲ့ရှိပါတယ်မူမင်းတပတီရလည်းတို့ပါဒီနေနေတကူလုံးကတို့ကလုံးလုံးပြီးတော့ဒီသူတွေကအဲ့ဒီဘာမှအဆိတ်ကူစရာမရှိတဲ့အောင်ရအောင်ပေါ့ဗျာ
အခုနဲ့တကြံပွဲအခမ်းအနားတွေကိုကိုဗစ်ရောဂါစီကံတွေနဲ့အညီကျင်းပသွားမယ်လို့စစ်ကောင်စီကပြောထားပါတယ်ကယောဂဘေးကြောင့်2020ခုနှစ်ကစပြီးတကြံရေကစားဖို့ကတ်သတ်ခရကနေပြီးခဲ့တဲ့2021ခုနှစ်သုံးကတော့ကိုဗစ်ကပ်ဘေးအပါအဝင်အာဏာသိမ်းကာလဖြစ်ခဲ့တာမို့တကြံပွဲတော်မကျင်းပနိုင်ခဲ့ပါဘူးကိုဗစ်ကယောဂစိုးရိမ်စရာတိတ်မရှိတော့တဲ့အခြေအနေမှာတချို့ကတော့တကြံကာလအတွင်းခီးသွားဖို့ပြင်ဆင်နေပါတယ်ခီးသွားလုပ်ငန်းအများစုကတကြံရဲ့အတွင်းပြည်တွင်းမှာရှိတဲ့ကမ်းခြေရိပ်စီလက်ပတ်နိုင်ဖို့ဧပြီလမတိုင်ခင်ကတည်းကခီးစဉ်တွေကိုကြိုတင်ရောင်းချနေပါတယ်ခီးတယ်ရီအသွားများတဲ့နေရာတွေထဲမှာပကံသေးတာမှာတော့နေမြေတည်ငြိမ်ပေမဲ့လည်းတကြံပွဲတော်အတွက်ပျော်ပွဲရွှင်ပွဲအစီအစဉ်တွေမရှိသလိုအခုအချိန်ထိခီးသွားဝင်ရောက်မှုကလည်းပုံမှန်ပဲရှိတယ်လို့ဒေသခံကိုထွတ်ကပြောပါတယ
်အခုလောလောဆယ်တော့ဘာမှအစီအစဉ်မရှိတယ်မကြဘူးဗျခီးသွားဝင်လာလဲအပြင်မှာတော့ဘုတ်ကင်းနေပြင့်နေတယ်ဗျာကြားတာပဲရှိတယ်တကယ်ဝင်နေဝင်နေဆိုတာလိခံပြီးလို့ခုရဲ့ပိုင်းတွင်လည်းဒူးကြက်များတယ်လို့မရှိဘူးအဲ့လိုပဲအဲ့ဒါလေးနည်းနည်းပဲမြင်တယ်သူထူးခြားခြားဆိုရင်တော့ကျွန်တော်ကသိရတယ်လို့ဘုတ်ကင်းနေထားနေပါရင်ထူးခြားခြားပြောင်းလာပြီဆိုတော့အခုတည်းကတော့ထူးခြားခြားလည်းလို့အုံဘုတ်ကင်းပြုံးဝင်နေရမျိုးပါညာတော့အတူသေးဘူးဒီကနေ့ကလည်းအခုကတော့ဘာမှကိုဝမ်းဖြူငြိမ့်နေကြတာပဲအေးစစ်စစ်ပဲဒီကနေ့
မြန်မာနိုင်ငံတော်ကစစ်ကောင်စီအပေါ်ဆန့်ကျင်သူတွေကိုဖမ်းဆီးထောင်ကြတာတွေလူပေါင်းထောင်ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့နေမြေရှင်းလင်းမှုတွေရှိနေခြင်းတကြံပွဲတွေကိုတပိတ်မောက်ကြဖို့တက်ကြွလှုပ်ရှားသူတချို့ကလည်းဆော့ဩနေပါတယ်အထွေထွေတပိတ်ပေါင်းဆက်ညီနိုင်ရေးအင်အားစု GSCB ကအပျော်တကြံကိုတော်လန့်တကြံအဖြစ်ဖြတ်တန်းဖို့တိုက်တွန်းထားပါတယ်ဒီအချိန်ဟာပျော်ရွှင်ရမယ့်အချိန်မဟုတ်လို့စစ်ကောင်စီကကျင်းပတဲ့တကြံပွဲတွေမှာမပါဝင်ဖို့မုံရွာတက္ကသိုလ်ကျောင်းသားတက်မကဥက္ကဋ္ဌကိုတန်းချောဦးကအခုလိုပြောပါတယ
်ဒီနွေဦးတော်လိုက်တစ်နှစ်ကျော်ကြာတဲ့အချိန်မှာမနစ်ကတော့ကျွန်တော်တို့ဟိုတကြံစိုးရွားကိုစစ်ကောင်စီကလည်းကျွန်တော်တို့ကောင်းကောင်းကြီးမကျင်းပနိုင်ခဲ့ဘူးကျွန်တော်တို့ပြည်သူတွေကလည်းဒီတကြံမစော်လန်းတကြံဆိုကျွန်တော်ဒိမောက်ခင်တာရှိတယ်ဆိုတော့ဒီနေ့မှာလည်းကျွန်တော်တို့အဲ့လိုပုံစံမျိုးဟိုဖန်ပြီးပဲအဲ့လိုပုံစံမျိုးနဲ့ဆက်သွားဖို့ရှိတယ်ပေါ့လေဒါပေမဲ့စစ်ကောင်စီကဒီတစ်နှစ်ကျော်ကာလအုပ်ချုပ်လာတဲ့ကာလမှာသူတို့ကပြည်သူလူထုကိုသူတို့ထိန်းချုပ်နိုင်ပြီးပြီးတော့ပြည်သူလူထုကသူတို့နဲ့တသားတည်းရှိတယ်ဆိုတဲ့ဟာကိုသူတို့ကဟိုအတင်းအဓမ္မချပြခြင်းနဲ့အတွက်သူတို့ကဒီပြည်သူလူထုကိုဒီတကြံကိုလှုပ်ပေးမယ်ဆိုပြီးတော့ဟောဒီမန်ဒက်တီကိုမြို့အနှံ့နေရာအနှံ့မှာ ဟိုစောင့်နေတာကျွန်တော်တွေ့ရတယ်ဗောလေဒီချင်းဒီကလာကျွန်တော်ပြောမဲ့အချိန်လည်းမဟုတ်ဘူးအဲ့ဒီအချိန်မှာကျွန်တော်တို့စစ်ကောင်စီကနေကျင်းပါတဲ့တစက်မန်တက်တွေမှာကျွန်တော်ပြည်သူတွေကဟို people ရှင်နဲ့တွားရောက်ပြီးတော့မကဲကြဘူးဒါတွေအားလုံးကိုကျွန်တော်တို့ဆက်ကျင်ကြဘူးဟိုကျွန်တော်တို့ဒီတော်လိုင်းကြီးတနစ်တာကလာပတ်လို့မှာပေးဆက်ခဲ့ရတဲ့ပြည်သူတွေရဲ့ဒီမိုကရေစီတူရဲကောင်းနေအသက်သွေးကြွေးတွေကိုဟိုကျွန်တော်တို့ဘာဖြစ်ဖြစ်ဟိုစာနာတော်အားဖြင့်အဲဒီဟိုစစ်ကောင်စီရဲ့အပြော်တကြံမှာကျွန်တော်တို့လုံးဝငြင်းဆန်ကြဖို့အဲဒါကျွန်တော်ဒီပြည်သူတွေကိုကျွန်တော်ပြောချင်ပါတယ်ဟုတ
်ရှန်ကုန်မြို့ကအင်းစိန်အကျဉ်းထောင်မှာလဲထောင်တွင်းတကြံပွဲတော်ကျင်းပဖို့ထောင်အာဏာပိုင်တွေပြင်ဆင်နေတယ်လို့အကျဉ်းထောင်နဲ့အဝင်အထွက်ရှိသူတွေစီကသိရပါတယ်စစ်အာဏာသိမ်းတဲ့ချိန်ထောင်တွင်းတကြံနဲ့နိုင်ငံအနှံ့ကျင်းပမဲ့တကြံပွဲတွေကိုပူးပေါင်းပါဝင်ခြင်းမပြုဖို့အင်းစိန်ထောင်တွင်းကနိုင်ငံရဲ့အကျဉ်းသားတွေကလည်းသဘောထားထုတ်ပြန်ထားပါတယ်။ပြည်ခဲ့တဲ့2023ခုနှစ်တကြံကာလတုန်းကတော့အတာအိုးတပိတ်၊တွေးမသိတပိတ်၊မုံလုံးရေပေါ်တပိတ်၊ဝန်းနေချင်းတပိတ်၊ဆူတောင်းတပိတ်စသဖြင့်ပုံစံမျိုးစုံနဲ့တကြံအကျိုးနဲ့ကနေနှစ်ဆန်းတစ်ရက်နဲ့အထိတော်လန်တကြံတပိတ်တွေမှာပါဝင်သူအတော်များများရှိခဲ့ပါတယ်။